မြန်မာနိုင်ငံပါဝင်ကမ္ဘာတစ်လောမှာပြည်ပကတ်တွေအကြမ်းဖက်မှုတွေနဲ့ရာသီဥတုပေါက်ပြန်မှုတွေကြောင့်ဒီနှစ်2021ခုနှစ်ရဲ့ပထမနှစ်ဝက်အတွင်းနေရာဆုံးခွာရသူတိတိသာတိုးလာတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့အစိုးရခန်းစာကဖော်ပြလိုက်ပါတယ်
According to UNHCR, global numbers now exceed 84 million.
UNHCR အစိုးရခန်းစာရအကြမ်းဖက်မှုတွေမလုံခြုံမှုတွေနဲ့ရာသီဥတုပေါက်ပြန်မှုတန်တွေကြောင့်နေရာဆုံးခွာထွက်ပြေးရသူအရေအတွက်ဟာကမ္ဘာတစ်လောမှာအခုခါ84တန်းကျော်ရှိနေပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကနယူးယောက်ကုလသမဂ္ဂရုံးချုပ်ကျာသာပေးနေတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဇန်နဝါရီလကနေဇွန်လအထိအချက်လက်တွေကိုစုစည်းထားတဲ့UNHCR ရဲ့ပထမနှစ်ဝက်အစီရင်ခံစာမှာတော့ကမ္ဘာတစ်လောကပြစ်ကတ်တွေနဲ့အကြမ်းဖက်မှုတွေကြောင့်ပြည်တွင်းမှာနေရဲဆုံးခွာသူအရေအတွက်ဟာ50တန်းနီးပါးရှိခဲ့ပြီးမြန်မာနိုင်ငံမှာလည်းနေရဲဆုံးခွာသူခန့်မှန်းခြေတန်းကျော်ရှိကြောင်းပြောဆိုထားပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတော့နေရဲဆုံးခွာတဲ့အကြောင်းရင်းတွေဖြစ်တဲ့အကြမ်းဖက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုဟန်တားဖို့နိုင်ငံတကာတန်းဝန်းကပြက်ကွက်နေတဲ့အကြောင်းအစီရင်ခံစာထုတ်ပြန်ရမှာပြောဆိုထားတာပါ။နိုင်ငံတကာအနေနဲ့ငြင်းငြိမ်းရအောင်နှစ်စာတိုးကျွေးမှုလိုအပ်နေတဲ့အချိန်တည်းမှာပဲနေရဆွန်ခွာသူတွေနဲ့လက်ခံထားတဲ့လူမှုအသိုင်းအဝိုင်းအတွက်လိုအပ်တဲ့အကူအညီတွေရအောင်ကြိုးပမ်းကြဖို့လဲတိုက်တွန်းထားပါတယ်။